ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအတူပြင်ဆင်ရေးကော်မတီနဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဇွန်လ3ရက်နေ့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ် NLD အစိုးရတရ27ရာစုပင်လုံးအတူပြင်ဆင်ရေးကော်မတီကတနိုင်ငံလုံးပြစ်ခတ်ရစရည်သဘောတူစာချုပ် NCA မှာလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့မေလ31ရက်နေ့မှာကံလန်ခဲ့တာဖြစ်ပါတယ်ဒီအခြေအနေပြည်ဆောင်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရင်နိုင်ကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီတွေကိုမေလ31ရက်နေ့ကဖွဲ့စည်းပြီးတဲ့နောက်မှာအစိုးရတည်းရဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုကော်မတီဘက်ကတနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူစာချုပ် NCA မှာလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးကြဖို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်ဒီကမ်းလှမ်းချက်ကိုညီညွတ်သောတိုင်းရင်းသားများ Federal Council UNFC အဖွဲ့အနေနဲ့လက်ခံပြီးတော့တွေ့ဆုံဆွေးနွေးသွားမှာဖြစ်တယ်လို့ UNFC အဖွဲ့ရဲ့တွဲဘက်အတွင်းမှူးတက်ဦးထွန်းစော်က VOA ကိုပြောပါတယ
်ဒီတွေ့ဆုံဆွေးနွေးရတဲ့ပတ်သက်လို့ကတော့မနေ့ကမှကျွန်တော်တို့ဒေါက်တာတင်မျိုးဝင်းဒီကနေပြီးတော့မှပေးပို့လာတဲ့စာကိုလက်ခံရရှိတယ်ပေါ့နော်ကျွန်တော်တို့ဒီကတခုရေစီကိုပို့ပါတယ်ပို့တဲ့စာမှာတော့သူတို့လာတွေ့မယ်ပေါ့နော်ဒီ3ရက်နေမှလာတွေ့ဖို့စီစဉ်ရှိတယ်ဒါပေမဲ့ပို့တဲ့စာရဆိုလို့ရှိရင်ကျွန်တော်တို့ကသူတို့လိမ့်မှုတာတော့တိုင်းသားလက်နက်ကိုင်အဖွဲ့စည်းကောင်းဆောင်များဆိုပြီးတော့မှသူလက်နက်ထူထားတဲ့စာမှာအဲ့လိုလိမ့်မှုထားတော့ကျွန်တော်တို့ဘက်ကတော့ဒီနေ့ပဲစာပြန်လိုက်ပါတယ်ဆိုကျွန်တော်တို့ဘက်ကတော့လက်ခံတွေ့ဆုံဖို့တော့သဘောထားရှိတယ်အဲ့ဒါ UNFC ကဖွဲ့ထားတဲ့နိုင်ငံရေးဆိုင်ရာနှိမ့်နိုင်ရှင်တွေကိုလည်းဖွဲ့အနေနဲ့အတူတူကတွေ့သွားမယ်ဆိုပြီးတော့မှအဲ့လိုမျိုးသဘောထားတုံ့ပြန်ထားပါတယ်ခင်ဗ
ျဒီဆွေးနွေးပွဲကိုထိုင်းနိုင်ငံချင်းမိုင်မြို့မှာလာမယ့်ဂျွန်လ3ရက်နေ့မှာချင်းပါမှာဖြစ်ပြီးတော့27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီဘက်ကငြိမ်းချမ်းရေးဆိုင်ရာစစ်ဆေးညီနိုင်ရေးတာဝန်ခံဒေါက်တာတင်မျိုးဝင်းဦးဆောင်မှဖြစ်တယ်လို့ဦးထွန်းစော်ကပြောပါတယ်။ UNFC အဖွဲ့ရဲ့ထိပ်တန်းတာဝန်ရှိသူတို့ဖြစ်တဲ့ခူးရယ်ကိုလိမ့်မှုပြီးပေးပို့လာတဲ့စာမှာတော့တခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားပြီးဒီဆွေးနွေးပွဲမှာပါဝင်ဖို့ဖော်ပြထားတယ်လို့သူကပြောပါတယ်။ဒါမဲ့လည်း UNFC မှာမပါတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဒီဆွေးနွေးပွဲမှာပါမပါဆိုတာနဲ့ပတ်သက်ပြီးဦးထွန်းစော်ပြောတာကတော့
ကျွန်တော်တို့ဘက်ကစာတော့ရှင်းရှင်းလင်းလင်းတော့ပြန်လိုက်ပြီးဖြစ်ပါတယ်။ကျွန်တော်တို့ကတော့ UNFC မှာပါဝင်တဲ့အခွင့်အရေးစီးများကိုတော့ဖိတ်ကြားဖို့အတွက်ကျွန်တော်တို့မှတာဝန်ရှိပါတယ်။အကျန်တဲ့ UNFC မှာမပါဝင်တဲ့အခွင့်အရေးဝင်ဖွဲ့စည်းတွေကိုတော့ကျွန်တော်တို့မှဖိတ်ကြားဖို့အတွက်ကျွန်တော်တို့မှ authority မရှိဘူးပေါ့နော်။ပြီးရင်နောက်တစ်ခုကလည်းပဲအချိန်ကလည်းပဲကတ်နေတယ်ပေါ့လေ။သူတို့ကတစ်ပတ်ခါလာပြေးမယ်ဆိုတော့မနေ့ကပဲအဲ့ဒီစာကိုမနေ့ကညနေမှပဲလက်ခံရရှိတာဖြစ်ပါတယ်။အဲ့တော့အဲ့ဒီကမနေ့ကညနေပိုင်းကပို့လာတဲ့စာကိုကျွန်တော်တို့ဒီနေ့ဒီဝေးမှာဆွေးနွေးတာပေါ့လေ။ဒီနေ့တော့ကျွန်တော်တို့ဒီနေ့အစည်းအဝေးနိုင်ငံခတ္တရနာချိန်မှာပဲကျွန်တော်တို့ပြန်စာပို့လိုက်ပါတယ
် UNFC အဖွဲ့မှမပါဝင်တဲ့ NDA ခေါ်မိုင်းလာအဖွဲ့ UWSA ခေါ်ဝါအဖွဲ့စတာတွေနဲ့လည်းဝါအဖွဲ့ဌာနချုပ်ပန်ဆန်းမှတွေ့ဆုံဆွေးနွေးမယ်ဆိုပြီးသတင်းတွေထွက်နေပြီမဲ့လဲတွေ့ပြမယ်မတွေ့ပြဘူးဆိုတာကတော့မသေးကြသေးပဲဖြစ်နေပါတယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးချုပ်ပြင်ဆင်ကော်မတီအနေနဲ့တွေ့ဆုံဖို့ပြင်ဆင်နေပြီမဲ့လဲအစိုးရတပ်မတော်ဘက်ကတော့လက်ရှိလက်နက်ကိုင်ပဋိပက္ခတွေဖြစ်ပေါ်နေတဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ MNDA ခေါ်ကူကန်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့တော့ညီညာရေးဆွေးနွေးမှာမဟုတ်ဘူးလို့သတင်းထုတ်ပြန်ထားပါတယ်။အချိန်တည်းမှာပဲမြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ညီညာရေးဆွေးနွေးမှုတွေမှာတရောင်းတနေရာကနေပါဝင်ကူညီသွားမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကလည်းထိုင်းဆိုရအဖွဲ့ရဲ့အစည်းအဝေးပြီးတဲ့နောက်သတင်းတော်တွေကိုမနေ့ကပြောကြားခဲ့ပါတယ်။နိုင်ငံချင်းမိုင်မြို့မှာဒီကနေ့ဂျွန်လ10ရက်နေ့ကစတင်ကျင်းပနေတဲ့ UNFC ရဲ့တိုးချဲ့စည်းဝေးအတွင်းမှာတော့ညီညာရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေနဲ့လက်တလောလှုပ်ဆောင်နေတဲ့အခြားဌာနဆိုင်ရာလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြတယ်လို့လည်းသိရပါပါတယ်ခင်ဗျာ။